အာဆီယံစည်းပွားရေးအတိုင်အဝန်ထူထောင်ရေး80ရာခိုင်နှုန်းအဆင့်သင့်ဖြစ်နေပြီလို့အာဆီယံအထွေထွေမှုချုပ်ကပြောဆိုလိုက်ပါတယ်။25ချိန်မြောက်အာဆီယံထိပ်သီးညီလာခံတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့အာဆီယံအထွေထွေမှုချုပ်လီလောင်မင်းကို VOA ကဒီကနေ့တီးသန့်တွေ့ဆုံစဉ်မှာသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အသင်းဝင်နိုင်ငံတွေအားလုံးကတက်ကြစွာအားစိတ်ထုတ်ကြဖို့ကိုလည်းမစ္စတာလီလောင်မင်းကပြောဆိုလိုက်ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့ VOA Editor Dokin စိုးဝင်းကပြောပြပေးပါပါရှင်
။အာဆီယံတည်ငြိမ်ရာ2015ခုနှစ်ကုန်ပိုင်းမှာအာဆီယံလူပေါင်းတိုင်ဝမ်ထူထောင်မယ်ဆိုတဲ့ရည်မှန်းချက်ကအတော်လေးခီးရောက်နေပြီလို့အာဆီယံတွေးမှုချုပ်မစ္စတာလီလောင်မင်းကဒီကနေ့ပြောဆိုလိုက်ပါတယ်
။ And so far we have been able to implement around 86-80%
အာဆီယံတိုင်ဝမ်ထူထောင်ရေးအတွက်ချမှတ်ထားတဲ့မူပေါင်းတွေအနက်က80ရာခိုင်နှုန်းကိုအကောင့်ထဲပေါ်နိုင်ခဲ့ပါပြီ။73ရာခိုင်နှုန်းနဲ့14ရာခိုင်နှုန်းလောက်အကောင့်ထဲပေါ်ဖို့ကြံနေပါသေးတယ်။ဒါကြောင့်ကျွန်တော်တို့လမ်းကြောင်းမှန်ဖို့ကိုရောက်နေပါတယ်။2015ဒီဇင်ဘာမှာအာဆီယံတိုင်ဝမ်စတင်ထူထောင်နိုင်ဖို့အတွက်လမ်းစာမြင်နေရပါပြီ
။အခုကျင်းပနေတဲ့25ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေအနေနဲ့2015ခုနှစ်အလွန်အာဆီယံသင်းရဲ့မျှော်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ရေးမူပေါင်းတွေချမှတ်ချဖို့ရှိတယ်လို့မစ္စတာလီယွန်မင်းကဆက်ပြောပါတယ်။
An ethics summit. The leaders are expected to adopt a NABITO framework for the post 2015.
အခုကျင်းပမဲ့ထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေအနေနဲ့2015ခုနှစ်အလွန်ညီမှန်းချက်တွေအတွက်နေပြည်တော်မူပေါင်းတရက်ချမှတ်နိုင်ရေးဆွေးနွေးတိုင်ပင်ကြမှာပါ။ခိုင်မာတဲ့အာဆီယံလူပေါင်းအတိုင်းအဝန်ထူထောင်ဖို့အသင်းဝင်နိုင်ငံတွေကြားမှာတသားတည်းပေါင်းစည်းနိုင်ရေးမျှော်မှန်းချက်တွေပါဝင်မှာပါ။အသင်းဝင်နိုင်ငံတွေကြားအထိုက်လျောက်တာတူညီများရှိရေးကိုလည်းအလေးပေးပြီးတော့ဆွေးနွေးကြဖို့ရှိပါတယ်။ဒါတွေကိုထူထောင်နိုင်ဖို့အတွက်အားကောင်းတဲ့ဦးဆောင်မှုတွေ၊ကဏ္ဍအလိုက်ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ပါတယ်
။တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးငြိမ်းချမ်းစွာအဖြေရှာကြဖို့အတွက်သက်ဆိုင်တဲ့နိုင်ငံတွေမှာတာဝန်ကိုယ်စီရှိကြတယ်လို့လည်းမစ္စတာလီလီယွန်မင်းကအခုလိုမှတ်ချက်ပေးပါတယ်
။ I mean ASEAN countries, I mean we share the same interests that of peace and stability.
ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာအာဆီယံနိုင်ငံအားလုံးအတွက်အကျိုးစီးပွားဖြစ်ပါလေ။ရေချောင်းလုံခြုံစိတ်ချမှုရှိစေဖို့တနိုင်ငံချင်းစီကတာဝန်ရှိစွာနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါလေ။ကုန်သွယ်ပတ်နိုင်ငံတွေအကြားလဲရေချောင်းသွားလာမှုအဆင်ပြေချုံးမွေ့စေဖို့အတွက်အာဆီယံဒေသတွင်းသာမကအခြားဒေသတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါလေ
။အာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေအမေရိကန်သမ္မတဘရက်အိုဘားမားကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်ကမ္ဘာထိပ်သီးခေါင်းဆောင်22ဦးစုဝေးရောက်ရှိနေကြပြီဖြစ်တဲ့အတွက်နေပြည်တော်မှာလုံခြုံရေးတွေတင်းကျပ်စွာချထားတာမို့ဒေသခံတွေခရီးသွားတွေသာမကသတင်းမီဒီယာသမားတွေလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အလဲပင်မီဒီယာရဲ့အကြီးတန်းအယ်ဒီတာကိုနေထွန်းနိုင်ကတော့ဒေသတွင်းအာဆီယံထိပ်သီးညီလာခံတွေကိုတူတက်ဖူးတဲ့အတွေ့အကြုံနဲ့နှိုင်းယှဉ်ပြီးအခုကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုပြောဆိုလိုက်ပါတယ်။
ကျွန်တော်ဆိုရင်ဒီ2006-2009 လောက်တည်းကအာဆီယံဆွေးနွေးပွဲတွေကိုတောက်လျှောက်ကဘာလောက်လာတယ်ဆိုတော့ကျွန်တော်အတွေ့အကြုံရပြောမယ်ဆိုရင်တော့အဲဒီတစ်ခေါက်ဒီကျွန်တော်တို့ဒီအခုနေပြည်တော်မှာလုပ်နေတဲ့အာဆီယံဆွေးနွေးပွဲမီဒီယာတွေရဲ့ပြဿနာအခက်အခဲမီဒီယာတွေတင်ပြရဖို့ပိုင်းအခက်အခဲကတော့တော်တော်လေးဆိုးတယ်လို့ပဲပြောရမှာပါဗျာ
လုံခြုံရေးတင်းကျပ်စွာချထားရတဲ့အခြေအနေနဲ့ပတ်သက်လို့သတင်းပြန်ကြားရေးနဲ့ပတ်သက်ပြီးတာဝန်ယူထားတဲ့ရဲမှူးကြီးတဦးကတော့အခက်အခဲနှဲငယ်ရှိနိုင်တယ်လို့ VOA ကိုပြောပြပါဗျာမနေ့ကအာဆီယံထိပ်သီးအစည်းအဝေးမစခင်အကြိုဖြစ်နေအာဆီယံသင်းဝင်နိုင်ငံတွေရဲ့အစ်မြင့်တန်တမန်တွေဟာတောင်တရုတ်ပင်လယ်အရေးငြိမ်းချစွာဖြေရှားဖို့ဥရုယားသည့်အပြောင်းလဲ IS လို့ခေါ်တဲ့ Islamic စစ်သွေးကြွတွေရဲ့အကြမ်းဖက်ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းတိုင်ပင်ဆွေးနွေးနေကြပါတယ်ရှင်